မြန်မာဒေသမှာခုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရာချထားဖို့ပြင်ဆင်နေတဲ့ဘာဟာစန်ချကျွန်းကိုတုံးရကြသွားမယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ရဲ့အစီအစဉ်ကိုမြန်မာဒေသအစိုးရဘက်ကဆန့်ညံပါတယ်ဒီကျွမ်းကိုသွားမယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ရဲ့တာဝန်နဲ့လုံပိုင်ခွင့်သတ်မှတ်ချက်တင်ပြဖို့မြန်မာဒေသကတောင်းဆိုထားတာလို့ Daily Star သတင်းကဖော်ပြပါတယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကဘာဆန်ချကျွန်းကိုနိုဝင်ဘာလ18ရက်နေ့ကနေ19ရက်နေ့ထိသုံးရကြာသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီကျွန်းကိုကုလသမဂ္ဂဘက်ကကျွမ်းကျင်သူအဖွဲ့တစ်ခုဆေးလွတ်လိုတာမှာဘာတွေကိုလေ့လာကျင်တယ်လဲဆိုတာကိုအတိအကျသိရှိလိုတယ်လို့ဒေသခစီမံခန့်ခွဲမှုဝန်ကြီးဌာနရဲ့အကြီးဆုံးအတွင်းဝင်ရှာကမဲရဲ့ပြောဆိုချက်ကိုကိုကာပီဒေးလီစတားကဖော်ပြတာဖြစ်ပါတယ်။မြန်မာဘက်ကရိုဟင်ဂျာသုံးလုံးကိုအတိအမှန်မပြုတ်တယ်လို့နိုင်ငံသားဖြစ်ရေးအမကန်ချက်ကလည်းမခိုင်မာတဲ့အခြေအနေမှာဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဌာနပြန်ရေးမရေမရာဖြစ်နေတာပါဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခသည်တွေကိုမြင်းနှုတ်ကျွန်းဘာဟာဆန်ချကိုပြောင်းရွှေ့နေရာချထားလိုပေမဲ့ဒုက္ခသည်တွေအပါအဝင်လိလသုံးသပ်သူတွေကတော့ဒေးကင်းမှုအတွက်စိတ်ညစ်ချဖြစ်နေကြပါတယ်